After an extensive investigation and careful review of the evidence collected, my office has concluded that there are reasonable grounds to believe that Senior General and Acting President Min Aung Hlaing, Commander-in-Chief of the Myanmar Defence Services, bears criminal responsibility for the crimes against humanity.
ထောက်ထားတွေကိုကြဲကြဲပြတ်ပြတ်စုံစမ်းစစ်ဆေးပြီးတဲ့အခါမှာမြန်မာနိုင်ငံရဲ့ယာယီသမ္မတတက်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ဟာလူသားတို့ပေါ်ကျူးလွန်တဲ့ရာဇဝတ်မှုတွေအတွက်တာဝန်ရှိတယ်လို့ယုံကြည်ဖို့ကြိုးကြောင်းစီလျော်တဲ့အထောက်အထားတွေရှိနေကြောင်းကျွန်တော်ယုံကကောက်ချက်ချလိုက်ပါတယ်2018ခုနှစ်ဩဂုတ်လ25ရက်နေ့ကနေဒီဇင်ဘာလ31ရက်အတွင်းမြန်မာနိုင်ငံနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတွေမှာပေါ်ပေါက်ခဲ့တဲ့ဖြစ်ရပ်တွေမှာရိုဟင်ဂျာတွေကိုနေရက်ကနေအတင်းအကျပ်မောင်းထုတ်မှုနဲ့နှိပ်စက်ညှဉ်းပန်းမှုတို့ကိုကျူးလွန်ခဲ့တာဖြစ်ပါတယ်အခုလိုမြန်မာအစိုးရအစစ်မြစ်အရာရှိတအူးကိုဖန်ဝရန်ထုတ်ဖို့ကျွန်တော်ယုံရဲ့လျှောက်ထားချက်ဟာပထမဆုံးဖြစ်ပါတယ်နောက်ထပ်လည်းလာဖို့ရှိပါတယ်လို့ ICC ရှေ့နေချုပ်ကပြောသွားတာပါဒါဟာမြန်မာနိုင်ငံတပိုင်းချောင်းမှာပြစ်ဒဏ်ကင်းလွတ်ခွင့်ရနေတဲ့စစ်ကောင်းဆောင်အဆက်ဆက်အတွက်ပထမဆုံးချိန်နိုင်ငံတကာဥပဒေနဲ့အညီအရေးယူဖို့နောက်တစ်ဆင့်တက်လှမ်းနိုင်တဲ့သတင်းကောင်းဖြစ်တယ်လို့ NUG အမျိုးသားညီညွတ်ရေးအစိုးရနိုင်ငံခြားရေးဝန်ကြီးဒေါ်စင်မအောင်က VOE ကိုပြောပါတယ်
။ဒါတော့ဟိုတိအချက်အနေနဲ့ကြည့်မယ်ဆိုလို့ရှိရင်ပေါ့နော်မြန်မာနိုင်ငံရဲ့တမိုင်းကြောင်အာနာသိန်းနဲ့ဖြစ်စဉ်တိုင်းစစ်ကောင်းဆောင်တွေရဲ့အဆက်ဆက်ကိုကြည့်မယ်ဆိုလို့ရှိရင်အကုန်လုံးကတတရရနဲ့အစပိုင်းမှာတော့ဟလာဆန္ဒပြကြတယ်ဒေါ်လှန်ကြတယ်လက်နက်ကင်ဒေါ်လှန်ရေးရောလူစုလှုပ်ရှားမှုရောဒါမျိုးတွေတောက်လျှောက်ဖြစ်ခဲ့တာပေါ့လေဒါထားပါတော့62ကစလို့ပြီးရင်ကြာကြီးအုပ်ချုပ်သွားပြီးရင်တတရာနဲ့ပြန်ထွက်သွားပြောချင်တာကဘာမှအပြစ်ပေးအရေးယူမှုသူတို့ကျူးလွန်ခဲ့တဲ့တိုင်းပြည်ပေါ်မှာလူမှုအပေါ်မှာလူသားမျိုးနွယ်ပေါ်မှာကျူးလွန်ခဲ့တဲ့ပြစ်မှုတွေတွေဘယ်တော့မှအရေးယူခံခဲ့ရတာမရှိဘဲနဲ့တတရာထွက်သွားတာပေါ့နော်ဆိုတော့ထွက်သွားကိုရနေခြင်းကဘာလို့ဖြစ်စီလဲဆိုတော့သူတို့ကကင်းလွတ်ခွင့်ရပြစ်ဒဏ်ကင်းလွတ်ခွင့်အမြဲတမ်းရခဲ့တယ်ဘာမှပြီးမှာဒီစစ်အာဏာရှင်နေရပါတော့เนาะဆိုတော့ဒီချိန်ကတော့ခုနကဒီလိုဝန်ထမ်းထုတ်ခံရတာတော့ကာကွယ်ဦးစီးချုပ်တယောက်အနေနဲ့ရောဟဲ့လားအာဏာသိမ်းစစ်ကောင်းဆောင်အဆက်ဆက်ရဲ့တမိုင်းကြောင်ပြန်ကြည့်ရင်ရောဒါကတော့ပထမဆုံးဖြစ်တယ်ပေါ့เนาะဆိုတော့ဒါကဒီပင်လျင်အခုဒီနေ့ဦးတော်လိုင်းရေးဒီဘက်27ရာစုမှာဒီလိုမျိုးကျူးလွန်မှုတွေကိုလုပ်မယ်ဆိုလို့ရှိရင်ဘယ်သူမှတော့ပြစ်ဒဏ်ကင်းလွတ်ခွင့်မရဘူးပေါ့เนาะတရားမျှတမှုကိုပြန်လဲပေါ်ဆောင်ဖို့လို့တာဝန်ယူမှုတာဝန်ခံမှုရှိရမယ်ဆိုတဲ့သတင်းစကားကိုတော့ပထမအစ်စ်ပေးတယ်လို့ကျွန်မဒီလိုယူဆတယ်အဲဒါကတော့ဒီပင်လျင်ပဲဟိုတမိုင်းကြောင်းနဲ့ချီတဲ့အဲထူးခြားမှုတစ်ခုလို့တော့ကျွန်မတို့ပြောလို့ရတယ်ခုနနောက်ဆက်တွဲဘယ်လောက်ထိတကယ်ဘယ်အချိန်ဘယ်လောက်ကြာမလဲအဲဒါကဘယ်လို implement လုပ်မယ်ဆိုတာကနောက်တစ်ပိုင်းပေါ့နော်သို့တော့ဒီလိုမျိုးဝန်ထမ်းထုတ်ခံရတာကတော့မြန်မာပြည်ရဲ့ကာကွယ်ရေးဦးစီးချုပ်တွေတမိုင်းမှာဒါပထမဆုံးလို့ပြောလို့ရပါတယ
်စစ်ကောင်းဆောင်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကို ICC ခုံရုံးကဆွဲဆိုထားတဲ့အမှုတွေဟာအာဏာမသိမ်းခင်ကဖြစ်ပေမဲ့အခုအာဏာသိမ်းပြီးနောက်ပိုင်းကျူးလွန်မှုတွေမှာလည်းသူဟာတာဝန်အရှိဆုံးဖြစ်နေတဲ့အတွက် ICC ခုံရုံးကဖန်ဝရန်ထုတ်ဖို့ကြိုးပမ်းမှုတွေဟာအကျိုးသက်ရောက်မှုရှိနေကြောင်း NUG နိုင်ငံခြားရေးဝန်ကြီးဒေါ်စင်မအောင်ကသုံးသပ်ပါတယ
်ကြည့်နေတာပေါ့နောက်ဆက်တွဲဘာဖြစ်လို့လဲဆိုတော့အဲ့ဒီ2019လုံးကလည်းဒီကာကွယ်ရေးဦးစီးချုပ်ရဲ့ချိန်ကွန်မန်းအောက်မှာပဲရှိတဲ့တက်တရားကျူးလွန်တာပဲဖြစ်တယ်။အခုအာဏာသိမ်းလိုက်တော့လေဒီပုံကူပဲဆိုတော့အခုလည်းသူပဲပေါ့နော်။ဆိုတော့ဒီ continuity ကဒါအမှုတိဆောက်တဲ့နေရာမှာအမတန်မှတော့ဟိုပေါ့နော် relevancy ရှိတယ်လို့တော့မြင်ရတာပေါ့။ဒါကြောင့်မို့လို့လည်းပဲအဲအခုလိုမျိုးဒါ parent ထုတ်ဖို့လို့ခွင့်တောင်းခံတယ်ဆိုကြတဲ့ကူကတေချာအမှုတိဆောက်ပြီးသွားပြီ။အဲခိုင်လုံနဲ့အသက်တည်တည်လဲရှိလို့မဟုတ်လို့ဒါဒီလိုမျိုးဆောင်ရွက်နိုင်တယ်လို့ကျွန်တော်တို့ပြောလို့ရပါတယ
်အခုလို့ ICC ရှေ့နေချုပ်ကဖန်ရန်ထုတ်ဖို့လျှောက်ထားချက်ဟာရိုဟင်ဂျာတွေအတွက်သာမကပဲမြန်မာပြည်သူတွေအပေါ်နှင်းပန်းနှိပ်စက်နေတဲ့အာဏာသိမ်းစစ်ကောင်းဆောင်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကိုအရေးယူအပြစ်ပေးနိုင်ရေးတရားမျှတမှုလမ်းကြောင်းကိုရောက်နေပြီဖြစ်တဲ့ဆိုတာထင်ရှားကြောင်းဗြိတိန်ခြေဆိုင်မြန်မာရိုဟင်ဂျာအဖွဲ့ဥက္ကဋ္ဌဦးထွန်းခင်က VOE ကိုပြောပါတယ်
ICC ဆိုတဲ့ International Criminal Court နိုင်ငံတကာရာဇဝတ်မှုခုံရုံးကနေဖန်ဝရန်ထုတ်တဲ့ဟာကတခါမှလည်းမဖြစ်ခဲ့ဘူးကျွန်တော်တို့နိုင်ငံမှာကျွန်တော်နိုင်ငံမှာတိုင်းရင်းသားညီကိုတွေဆိုရင်လည်းနှစ်ပေါင်းများစွာမနေဘူးရိုဟင်ဂျာတွေဆိုရင်လူမျိုးတွန်းတပ်ဖြတ်မှုတခြားတိုင်းရင်းသားနေပြည်တွေမှာလူသားမျိုးနွယ်အပေါ်မှာ ရာဇဝဲမှုတွေကျူးလွန်နေတာဒီစစ်တပ်ကနေပေါင်းများစွာရှိပြီဘေတုံးကမှဒီလိုဖဲဝရန့်တို့ဖို့ရှောက်လွှာတင်ထားတာဘေတရားရုံးကမှမရှိဘူး ICC အနေနဲ့ဒီလိုရှောက်လွှာတင်ပြီးတော့ဖဲဝရန့်တို့ဖို့ရှောက်ထားတဲ့ဟာကတော်တော်လေးကိုအားရစရာကောင်းတယ်တော်တော်လေးကိုကျေနပ်ဖို့ကောင်းတယ်ဘာဖြစ်လို့လဲဆိုတော့ကျွန်တော်တို့နိုင်ငံမှာရိုဟင်ဂျာတွေမကဘူး2021အာဏာသိမ်းပြီးနောက်ပိုင်းမှာအကြမ်းဖက်ဆီကောင်းဆောင်မင်းအောင်လှိုင်ကကျွန်တော်နိုင်ငံသူနိုင်ငံသားအားလုံးကိုနှိမ့်စီနေအမြန်ရာဇဝတ်မှုတွေကျူးလွန်နေတဲ့ဟာအပေါ်မှာဒါကကျွန်တော်တို့အတွက်တရားမျှတမှုရရေးလမ်းကြောင်းတစ်ခုအပေါ်မှာရှိနေတယ်ဆိုတဲ့ဟာကိုပေါ်လွင်နေပါတယ်ဒါကတော်တော်လေးကိုထူးထူးခြားခြားတော်တော်လေးကိုနှစ်ပေါင်းများစွာအတွင်းမှာတစ်ခါမှမဖြစ်ခဲ့တဲ့ဒီလိုဖန်ဝင်တဲ့တစ်ခုထုတ်ဖို့ရှောက်လွှာတင်တဲ့ဟာကအမတန်မှအားရကျင်နေဖို့ကောင်းတယ်လို့ကျွန်တော်မြင်ပါတယ်
ရခိုင်ပြည်နယ်မြောက်ပိုင်းမှာရိုဟင်ဂျာတွေအပေါ်မြန်မာစစ်တပ်ရဲ့ရာဇဝတ်ကျူးလွန်မှုတွေနဲ့ပတ်သက်လို့အာဂျင်တီးနားတရားရုံးမှာကမ္ဘာလုံးဆိုင်ရာတရားစီရင်ပိုင်ခွင့်နဲ့အညီစစ်ကောင်းဆောင်တွေကိုမြန်မာရိုဟင်ဂျာအဖွဲ့ကိုယ်တိုင်လည်းအမှုဖွင့်တရားစွဲဆိုထားတာပ
ါဒီမှာကတော့ကျွန်တော်တို့ရဲ့ဘုံရန်သူကတော့အကြံပတ်စစ်ထက်ပါပဲဒီမှာကျွန်တော်တို့တင်ထားတဲ့ဟာမှာလည်းဖန်ဝရန်ထုတ်ဖို့ကျွန်တော်တို့အာဂျင်တီးနားရုံးအာဂျင်တီးနားတရားရုံးချုပ်ကနေရှေးနေကလည်းဖဲဝရန်ထုတ်ဖို့ရှောက်လွှာတင်ထားတယ်အဲ့ဒီထက်မှာဘုံချုပ်မှုကြီးမင်းအောင်လှိုင်ဘုံချုပ်ကြီးစိုးဝင်းတို့ပြီးတော့စစ်တပ်ကထိပ်ပိုင်းကောင်းဆောင်9ယောက်လောက်ရှိပါတယ်အဲပြီးတော့နောက်ထပ်လေလာအောင်ပါပါအများကြီးအဲ့လိုကြတော့ဒီနေရာမှာ case အနေနဲ့တော့ကွာတယ်ဒီမှာ Argentina ICC မှာအခုဖဲဝရန်ထုတ်ဖို့ရှောက်လွှာတင်ထားတဲ့ဟာကဘာလဲဆိုတော့ဒါက deportation case လို့ခေါ်ပါတယ်ကျွန်တော်တို့နိုင်ငံမှာမြန်မာနိုင်ငံမှာစစ်တပ်ကလူသားမျိုးတွေအပေါ်မှာရာဇဝတ်မှုတွေကျူးလွန်တယ်လူမျိုးတုံးတပ်ဖြတ်မှုတွေလုပ်ခဲ့တယ်အဲ့ဒီဟာတွေကအဲ့ဒီလူတွေကဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုရောက်သွားတယ်ဒဏ်ရာတန်ချက်တွေနဲ့ပြီးတော့တနတ်ဒဏ်ရာတွေဒဏ်ရာပေါက်မျိုးစုံနဲ့ပေါ့နော်ဒီလူရိုဟင်ဂျာတွေဟာဘင်္ဂလားဒေ့ရှ်နိုင်ငံကိုရောက်သွားတော့ deportation ပေါ့နော်ဒီဘက်မှာရဲရဲဆက်ဆက်အကြံပေးစစ်တပ်ကစတပ်ဖြတ်မှုမျိုးစုံလုပ်ပြီးတော့တစ်ဖက်မှာဟိုဘက်ကိုမောင်းထုတ်လိုက်တယ်။မောင်းထုတ်လိုက်ပြီးတော့သူတို့ရောက်ရတဲ့နိုင်ငံကဘင်္ဂလားဒေ့ရှ်နိုင်ငံက ICC ရဲ့ signatory ဖြစ်တယ်။ ICC မှာလက်မှတ်ထိုးထားတဲ့နိုင်ငံဖြစ်တဲ့အတွက်အဲ့ဒါကြောင့်ဒါကိုပထမဆုံးဖာတူဘန်ဆိုတာကအရင်တုန်းကပေါ့နော်။အာ ICC ရဲ့ချင်းနေချုပ်ကဒီဟာကိုအဲ့လို angle ကနေစဉ်းစားပြီးတော့ဒီအမှုကိုဆွဲချက်တင်တာဖြစ်တယ်အဲ့ဒီအတွက်ကြောင့်အဲ့ဒါကတကယ်တဲ့ဘင်္ဂလားဒေ့ရှ်ကနေ ICC ထိုးထားတော့တဲ့ဘင်္ဂလားဒေ့ရှ်နဲ့ဘင်္ဂလားဒေ့ရှ်ဘက်ကိုရောက်လာတာကြောင့်ဘင်္ဂလားဒေ့ရှ်က ICC ကိုလက်မှတ်ထိုးထားတဲ့နိုင်ငံဖြစ်တဲ့အတွက်ဘင်္ဂလားဒေ့ရှ်ကနေဒီအမှုကိုလုပ်တာဖြစ်တယ်ဒါပေမဲ့ကျွန်တော်တို့ Universal Jurisdiction Argentina မှာကြတော့ကျွန်တော်တို့နိုင်ငံမှာကျွန်တော်တို့ရိုဟင်ဂျာတွေကိုအကြမ်းဖက်စစ်တပ်ကရဲရဲဆက်ဆက်တပ်ဖြတ်ပြီးတော့စီအဲလူသားမျိုးတွေအပေါ်မှာရာဇဝတ်မှုတွေကျူးလွန်တဲ့ထောင်ပေါင်းများစွာသောရိုဟင်ဂျာတွေကိုတပ်ဖြတ်တဲ့ဒီလိုကျန်းအဲဆိုးဝါးလာတဲ့ရာဇဝတ်မှုတွေကိုကျူးလွန်တဲ့နိုင်ငံတစ်နိုင်ငံမှာနိုင်ငံတစ်နိုင်ငံမှာအဲ့လိုရဲရဲဆက်ဆက်ရာဇဝတ်မှုတွေဆိုးဝါးတဲ့ရာဇဝတ်မှုတွေကျူးလွန်ခဲ့တယ်ဆိုတော့အဲ့လိုနိုင်ငံတစ်နိုင်ငံမှာအဲ့လိုလုပ်ပြီဆိုရင်တခြားနိုင်ငံတစ်နိုင်ငံမှာအမှုကိုလိုရတယ်အဲ့လိုအနေနဲ့ကျွန်တော်တို့အနေနဲ့အာဂျင်တီးနားမှာဒါကအမှုဖွင့်ပြီးတော့ under universal jurisdiction case up အောက်မှာပေါ့နော်အဲ့လိုနိုင်ငံတိုင်းနိုင်ငံမှာကျွန်တော်တို့အဲ့လိုလုံအမှုဆွဲလို့ရတယ်အဲ့ဒါကြောင့်အဲ့ဒီအာဂျင်တီးနားမှာကျွန်တော်တို့တရားစွဲနေဖြစ်တယ
် ICC ရှေ့နေချုပ်ရဲ့ရှောက်ထားချက်ဟာရိုဟင်ဂျာတွေအတွက်တာမကဆက်အာနာတိန်းနာကိုစန့်ကျင်နေတဲ့မြန်မာပြည်သူတွေအတွက်သတင်းကောင်းတစ်ခုပဲလို့ကုလသမဂ္ဂအထူးကိုယ်စားလှယ်ဟောင်းအာဂျင်တီးနားလူခွင့်ရေးရှေ့နေThomas Quintana ကလည်း VOE ကိုပြောပါတယ်။တစ်ဖက်မှာလည်း ICC ဖမ်းဝရမ်းထုတ်ထားတဲ့ Russia, Israel ခေါင်းဆောင်တွေအပေါ်မှာအကျိုးသက်ရောက်မှုဘာမှမဖြစ်ဘူးလို့ထင်ရပေမဲ့ ICC ခုံရုံးရဲ့ပြဋ္ဌာန်းချက်တွေကိုလိုက်နာတဲ့နိုင်ငံပေါင်းများစွာရှိနေတယ်ဆိုတဲ့ချက်ကို Quintana ကအခုလိုသတိပေးသွားပါတယ
်။ Yes, we should not deny that there has been recently
မကြာသေးခင်နှစ်တွေအတွင်းနိုင်ငံတကာရာဇဝတ်ခုံရုံး ICC ကိုစန့်ကျင်မှုတွေတိုးလာတာကိုကျွန်တော်တို့တွေ့မြင်ရမှာပါအထူးသဖြင့်အမေရိကန်နဲ့အခြားနိုင်ငံတွေဖြစ်ပါတယ်ဒါကလည်းလက်တွေ့ကမ္ဘာမှာရင်ဆိုင်နေရတဲ့ဖြစ်ရပ်မှန်တွေပါဒ ဒါပေမဲ့လည်း ICC ခုံရုံးကိုဖွဲ့စည်းခဲ့တဲ့ Rome Statute ရောမဥပဒေရှိနေပြီးနိုင်ငံတွေအနေနဲ့ဒါကိုလေးစားလိုက်နာဖို့တာဝန်ရှိနေတဲ့အချက်ဟာအရေးကြီးပါတယ်။အဲ့ဒီအထဲမှာစွဲချက်တင်ခံထားရတဲ့မြန်မာစစ်တပ်ရဲ့လူမျိုးတုံးတပ်ဖြတ်မှုကိုရင်ဆိုင်ခဲ့ရတဲ့ရိုဟင်ဂျာတွေလူမျိုးဖြစ်ရတွေဟာတရားမျှတမှုရရှိရေးပံ့ပိုးကူညီပေးဖို့အချက်ပါဝင်နေပါတယ်။2019ခုနှစ်ကအဖြစ်ပြက်တွေဘလောက်ဆိုးရသလဲဆိုတာကို ICC ရှေ့နေချုပ်ကအတိအမှတ်ပြုပြီးတော့ဖမ်းမရထုတ်ပေးဖို့ရှောက်ထားချက်ဟာအလွန်အရေးကြီးပါတယ်။တရားမျှတမှုရဖို့အချိန်ရှည်ကြပြီးစိန်ခေါ်မှုအခက်အခဲတွေရှိနေပေမဲ့လူသားစုအပေါ်ရာသွေးကျူးလွန်တဲ့မြန်မာစစ်တပ်လိုကမ္ဘာတဝန်းမှာပြစ်မှုကျူးလွန်သူတွေအားလုံးကိုရောရက်ဆက်ကြမ်းကြုတ်မှုဖြစ်ရဆိုးကိုကြုံတွေ့ခဲ့ရသူတွေအတွက်အရေးပါတဲ့သတင်းစကားကတော့လန်ခီမီမြပင်ခက်ခဲစေကမှတရားမျှတမှုရရှိနိုင်တယ်ဆိုတဲ့သတိပေးချက်ဖြစ်ပါတယ်။
So what are the practical challenges?
ဒါဆိုရင်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကို ICC ကဖမ်းဝရမ်းထုတ်ဖို့ပေါ့နော်။ဒါမှမဟုတ်လေဖမ်းဝရမ်းထုတ်ခဲ့မယ်ဆိုရင်လက်တွေ့မှာစိန်ခေါ်မှုတွေရောဘာတွေရှိမလဲရှင
်။ Well you first have those countries that did not recognize the jurisdiction
အဓိကစိန်ခေါ်မှုကတော့ ICC ရဲ့တရားစီရင်ပိုင်ခွင့်ကိုအတိအမှတ်မပြုတဲ့ American တရုတ်နဲ့ရုရှားတို့လိုအင်အားကြီးနိုင်ငံတွေရှိနေတာပါ။အဲ့ဒီအတွက် ICC ရဲ့ဥပဒေပြဋ္ဌာန်းချက်တွေကိုရှုတ်ထွေးစေပါတယ်။ဒါပေမဲ့လည်းနိုင်ငံတကာရာဇဝတ်မှုဥပဒေနဲ့ ICC ရဲ့အခြေခံမှုတွေကိုလိုက်နာကျင့်သုံးနေတဲ့နိုင်ငံပေါင်းများစွာရှိနေပါတယ်။ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်အပေါ်စွဲချက်တင်ထားတဲ့ရာဇဝတ်မှုတွေထဲမှာရွေးညာတွေအပေါ်လူမျိုးတုံးတပ်ဖြတ်မှုလူသားစုအပေါ်ကျူးလွန်တဲ့ရာဇဝတ်မှုနေရက်ကနေအတင်းအကျပ်မောင်းထုတ်မှုနဲ့နှိပ်စက်နှိမ်ပန်းမှုတွေကိုတတ်သိအထောက်အထားအခိုင်အလုံးနဲ့စုဆောင်းမှတ်တမ်းတင်ထားတာဖြစ်ပါတယ်။အဲ့တော့တမိုင်းကြောင်းအရာကြည့်ရင် ICC ဖမ်းဝရမ်းထုတ်ခံထားသူတွေဖမ်းဆီးခံခဲ့ရတာတွေရှိပါတယ်။ဥပမာအားဖြင့်1990ပြည်လွန်နှစ်တွေတုန်းကချီလီအာနာရှင်ဗိုလ်ချုပ်ကြီးပီနိုရှေဟာအာနာအရှိန်ဝါကြီးမားခဲ့ပေမဲ့ဗြိတိန်မှာဖမ်းဆီးခံခဲ့ရပါတယ်။အလားတူပဲဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ကို ICC ကဖမ်းဝရမ်းထုတ်ခံမယ်ဆိုရင် ICC ခုံရုံးပြဋ္ဌာန်းချက်တွေကိုလိုက်နာတဲ့နိုင်ငံတွေကိုခီးသွားမယ်ဆိုရင်အရေးယူခံရနိုင်ပါတယ်။ဒီအတွက်စိန်ခေါ်မှုအခက်အခဲတွေရှိနေတယ်ဆိုပေမဲ့ရာဇဝတ်ကျူးလွန်သူတွေဟာတစ်နှစ်တစ်ချိန်မှာသူတို့ကျူးလွန်ခဲ့တာတွေအပေါ်တာဝန်ခံမှုကိုရင်ဆိုင်ရမယ်ဆိုတာအထင်ရှားပေါ်လွင်နေပါတယ်။